သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါခင်ဗျာနိုင်ငံတကာသုတေသနတစ်ခုရဲ့ခန့်မှန်းချက်အရ2030နှစ်အထိမှာအလုတ်အကိုင်5ခုရှိမယ်ဆိုရင်အလုတ်အကိုင်3ခုမှာအစင်းမြင့် digital နည်းပညာကျွမ်းကျင်မှုတွေလိုအပ်မယ်လို့ဆိုပါတယ်ဒါပေမဲ့မကြာသေးခင်ကလုတ်ခဲ့တဲ့ RMIT ကစာတမ်းအရဆိုရင် Australian အလုတ်သမား4ယောက်မှာတစ်ယောက်က digital နည်းပညာကိုခက်မြန်မြန်သက်ဆင်သုံးစွဲနေတဲ့အလုပ်ပုံဝင်ခြင်းအတွက်လိုအပ်တဲ့နည်းပညာကျွမ်းကျင်မှုတွေမရှိသေးဘူးလို့ဆိုပါရယ်။ဒါဟာအလူအလျောက်စနစ်နည်းပညာသုံးစွဲမှုတွေများပြားလာနေတဲ့စီးပွားရေးနယ်ပယ်မှာတည်တာတဲ့လိုအပ်ချက်ရှိနေတယ်ဆိုတာကိုပြနေပါရယ်။အစင်းမြင့် digital နည်းပညာကျွမ်းကျင်မှုရှိတဲ့လူငယ်တွေဟာ2030နှစ်အထိမှာသူတို့ရဲ့ဝန်ငွေ900ရာခိုင်နှုန်းအထိတိုးလာတာကိုတွေ့ကြုံရနိုင်ပါတယ်လို့Oxford Economics နဲ့ Snapchat ရဲ့ Meeking Company ဖြစ်တဲ့ Snap Inc. ကိုပူးပေါင်းပြီးထုတ်ပြန်ထားတဲ့စာတမ်းကဖော်ပြပါဗျ။ Australia နိုင်ငံရဲ့ Snap Inc. မှာ General Manager လုပ်နေတဲ့ Catherine Carter ကရှင်းပြထားတာပါ
။ Forecasts have shown that 3 in 5 Australian jobs will actually require advanced digital skills by the year 2030, which isn't that far off. And it's interesting that although young people
have absolutely been အလုတ်အကိုင်၅ခုရှိမယ်ဆိုရင်အလုတ်အကိုင်၃ခုမှာအစင်းမြင့် digital နည်းပညာကျွမ်းကျင်မှုတွေအမှန်တကယ်လိုအပ်မယ်လို့ဆိုပါတယ်2030ကတအားကြီးတော့မဝေးတော့ပါဘူးဒါပေမဲ့စိတ်ဝင်စားစရာကောင်းတာလေးတစ်ခုကတော့လူငယ်တွေဟာယခုလောလောဆယ်ကဘာအနှံ့ဖြစ်ပွားနေတဲ့ကပ်ရောဂါကြောင့်စီးပွားရေးအရာအထူးခိုက်အများဆုံးဖြစ်နေပြီမဲ့ဒီလူငယ်တွေဟာပဲအနာဂတ်အလုတ်ခွင်ကိုလိုအပ်တဲ့နည်းပညာကျွမ်းကျင်မှုတွေနဲ့ပေါ်ဆောင်ကြမဲ့အဖွဲ့ဖြစ်နေပါတယ် Flinders University ရဲ့စံသွစ်တည်ထမှုအပိုင်းမှာပါမောက်ခဖြစ်တဲ့ Rampersat ပြောတာကတော့ဒီလိုအစင်းမြင့်နည်းပညာတွေဟာအစင်းမြင့်ဆက်ရုပ်တည်ထွင်အသုံးပြုမှုအလျူအလျောက်စနစ်တွေ 3D ရိုင်းနှက်မှုတွေအဖြစ်မှန်နည်းပညာတိုးပွားအဖြစ်မှန်နည်းပညာနဲ့ Digital အမွာနည်းပညာတို့ဖြစ်ပါတယ်
The digital twin is where we have a virtual representation of something physical. It could be a ship, a submarine, a frigate, a wind farm, factory, or a white good in our
digital amwa ni pinya so ra ga ro aman de ge shi ye a ya ta khu khu ye poun ye ko niya de ta ma ywe chi shu khan sa lo ya de ni pinya phit par de upama a phyin tin bo yin gok tin bo frigate tin bo le ro de ga sa yon tin yon.ဒါမှမဟုတ်ကျမတို့အရင်ကအဖြူရောင်အရာတစ်ခုခုလည်းဖြစ်နေနိုင်ပါတယ်ကျမတို့ဟာအရာတစ်ခုရဲ့ဒီဇိုင်းကိုမြင်နိုင်ပါတယ်ပြီးတော့အဲ့ဒီအရာမှာဖြစ်ပေါ်နေတဲ့စွမ်းအင်အသုံးပြုနေမှုစားတဲ့စွမ်းဆောင်မှုကိုအဝေးကနေထိန်းချုပ်နိုင်ပါတယ်ဒါမှမဟုတ်ပြင်ဆင်စရာရှိနိုင်မဲ့လိုအပ်ချက်ကိုအဝေးကနေမန်းဆနိုင်ပြီးအစင်းမြင့်နည်းပညာထုတ်ကွန်တွေကိုဖန်တီးလို့ရနိုင်ပါတယ် Snapchat ဟာတိုးပွားအဖြစ်မှန်နည်းပညာကိုယခုကာလမှာရောအနာဂတ်မှာပါသူတို့ရဲ့နည်းပညာမှာအလျော်အလျောက်စနစ်တွေကောင်းလာဖို့အတွက်အထူးလိုအပ်တဲ့နည်းပညာတစ်ခုအနေနဲ့မြင်ပါတယ်လို့ကက်သရင်းခါတာကပြောထားပါတယ်
The Victorian government has invested nearly $150 million in augmented and virtual reality education as well as robotics and animation design and areas such as artificial intelligence.
Victoria ဆိုရဟာအဖြစ်မှန်ဒူပွားအဖြစ်မှန်နည်းပညာဆက်ရုပ်တည်ထွင်မှုကာတွန်းဒီဇိုင်းနဲ့ဉာဏ်ရည်တုနည်းပညာစတာတွေရဲ့ပညာရေးအတွက်ဒေါ်လာတန်150နီးပါးကိုရင်းနှီးမြှုပ်နှံထားပါတယ်ဒီနည်းပညာတွေဟာအလုတ်ခွင်ကိုအမှန်တကယ်အစင်းမြင့်တင်ပေးနိုင်ပြီးတော့အလုတ်ရှင်တွေအတွက်လည်းဒီဂျစ်တယ်နည်းပညာကိုပိုင်ပိုင်နိုင်နိုင်ကျွမ်းကျင်ပြီးတည်ထွင်မှုနဲ့ပြဿနာဖြေရှင်းနိုင်စွမ်းစတဲ့ကျွမ်းကျင်မှုတွေရှိတဲ့အလုတ်သမားတွေကိုဒါငားရမ်းနိုင်ဖို့အထောက်အကူပြုပါလိမ့်မယ်ဒါပေမဲ့ပါမော့ကရမ်ပစစ်ပြောတာကတော့ အနာဂတ် Australian အလုပ်တွေအတွက်ပြင်ဆင်ပေးနိုင်မှုအတွက်လက်ရှိပညာရေးစနစ်မှာလုံလောက်မှုမရှိသေးဘူးလို့ဆိုပါတယ် SDEM အပိုင်းတွေမှာထူးချွန်နိုင်ဖို့ကျောင်းသားတွေကိုမူလတန်းကျောင်းတွေကနေအထက်တန်းကျောင်းတွေအထိတေချာရွေးထုတ်ပြီးတော့အဲ့ဒီကျောင်းသားတွေကိုနည်းပညာနဲ့ကျွမ်းကျင်မှုလိုအပ်တဲ့အလုပ်အကိုင်တွေဖြစ်တဲ့ Engineering, Cyber Security စတဲ့နည်းပညာတွေကိုကျောင်းမှာပဲသင်ကြားပေးဖို့အများကြီးလိုအပ်နေတာကတော့အသေးချာပါပဲ Queensland က Mechatronics Engineer Kusen Kalhara ပြောတာကတော့ဒီလိုကျွမ်းကျင်မှုလိုအပ်ချက်တွေကိုအခွင့်အရေးတစ်ခုလိုမြင်ပါတယ်ဆက်ရုပ်တွေနဲ့အလူအလျောက်စနစ်တွေကြောင့်အလုပ်ပြုံမှာကိုပူပင်နေမဲ့အစား Australian လူငယ်တွေဟာတီထွင်ဆန်းသက်မှုအခွင့်အရေးတွေကိုသူတို့ရဲ့နေပယ်အသွင်းမှာပဲရှာဖွေပြီးလေ့လာကြဖို့တိုက်တွန်းထားပါတယ
် For the young generation it's really important that they come up with new ideas within our system so if you can push those
လူငယ်မျိုးဆက်အတွက်ဆိုရင်တော့အသွေးအမြင်အသစ်တွေတွေးရှိပြီးအသုံးချတာကကျွန်တော်တို့ပတ်ဝန်းကျင်အတွက်တအားအရေးကြီးပါတယ်ဒါကြောင့်တီထွင်ဆန်းသက်မှုနေပယ်တွေကိုအားစိုက်ထုတ်လေ့လာနိုင်မယ်ဆိုရင်တော့အဆင်ပြေနိုင်မယ်နောင်လာမဲ့စနစ်အတွင်မှာအလိုအလျောက်အလုပ်လုပ်နေရက်ဆက်တွေစနစ်တွေကြားမှာသင်ဟာအလုပ်လုပ်နိုင်မှုအတွက်ရှင်သန်နိုင်နေပါလိမ့်မယ်တီထွင်ဆန်းသက်မှုစူးစမ်းလေ့လာနိုင်မှုနဲ့ဝေဖန်စဉ်းစားတွေးခေါ်နိုင်မှုအရေးချင်းတွေအားလည်းနောင်လာမဲ့အလိုအလျောက်စနစ်တွေကြားထဲမှာခိုင်ခိုင်မာမာရပ်တည်နိုင်မှုလိုအပ်တယ်လို့ Professor Rampersad ကပြောထားပါတယ်
These skills are vital to determine the appropriate level of trust and reliance in technology to evaluate what situations automation is useful and what
not. ဒီလိုတွန်းကျင်မှုတွေကခံရလဲခက်ပြီးတခါတရံမှကြုံတွေ့လာနိုင်ရတဲ့အခြေအနေတွေအတွက်ဘလို့အခြေအနေမျိုးမှာအလိုအလျောက်စနစ်တွေဟာအလုပ်ဖြစ်တယ်ဘလို့အခြေအနေမျိုးမှာလူကိုယ်တိုင်ထိန်းချုပ်လုပ်ကိုင်တာအလုပ်ဖြစ်တယ်စတာတွေချင့်ချိန်နိုင်ဖို့လိုအပ်တဲ့ယုံကြည်မှုကိုလည်းပေးဆွမ်းနိုင်ပါတယ်ဒါပေမဲ့မတန်ဆန်းအဖွဲ့အစည်းတွေကိုအခမဲ့ကူညီပြီးပညာသင်ပေးနေတဲ့အချို့ပြုအဖွဲ့အစည်းတစ်ခုဖြစ်တဲ့ Life Engineers Australia တည်ထောင်သူ Kusen Kalhara ပြောတာကတော့ယဉ်ကျေးမှုနဲ့လေ့လာမှုကွဲပြားတဲ့နေရာအတိအကပြောင်းရွှေ့လာကြတဲ့ Migrant အသစ်တွေအတွက်ကတော့ဤပညာအသစ်တွေလေ့လာဖို့ဆိုတာဟာပြောဆိုဆက်ဆံနိုင်မှုကအခက်အခဲတစ်ခုဖြစ်နေနိုင်ပါတယ်လို့ပြောပါတယ်
They definitely have the knowledge. However, it's about presenting the knowledge and getting that knowledge out there because they might be using different terms or different technical terms back in their home country. So it's sort of like the translation.
သူတို့တွေမှာဘဟုတုတကတော့တေချာပေါင်းရှိကြပါတယ်။ဒါပေမဲ့အဲ့ဒီဘဟုတုတတွေကိုသင်ပြနိုင်ဖို့ရဲ့အစ်တွေကိုလေ့လာနိုင်ဖို့ရဲ့ကလိုအပ်ပါတယ်။ပြောင်းရွှေ့လာသူ migrant တွေတုံးတဲ့အစ်တွေဤပညာဆိုင်ရာစကလုံးတုံးဆဲမှုတွေက Australian အလုပ်ကွင်းနဲ့ကွဲပြားနေနိုင်ပါတယ်ကျွန်တော်ထင်တယ်တချို့ migrant တွေကသူတို့ရဲ့အသွေးအကြုံကိုမမှန်ကန်ကန်ဘာသာပြန်နိုင်ဖို့အခက်အခဲရှိနေနိုင်ပါတယ်နိုင်ငံတကာကျောင်းသားဟောင်းတယောက်လည်းဖြစ် Sri Lankan နိုင်ငံဘွား Mr. Kalhara အတွက် Australian နိုင်ငံရဲ့ဘာသာစကားနဲ့ဓလေ့တွေနဲ့အသားကျဖို့နှစ်အနည်းငယ်ကြာခဲ့ပါတယ်အပိဟောပြောသူပညာသင်ကြားပေးသူစွန့်ဦးတီထွင်လုပ်ငန်းရှင်တယောက်ဖြစ်နေတဲ့သူကဩစတြေးလျနိုင်ငံမှာရရှိအဆင်ပြေနိုင်မှုအတွက်အင်္ဂလိပ်စာမကောင်းသေးတဲ့သူတွေကိုကိုယ်တိုင်အတွက်ရောအလုပ်ခွင်အတွက်ပါပေါင်းတင်ဆက်ဆံရေးနယ်ပယ်တွေမှာထူးချွန်အောင်လုပ်ဖို့အတွက်တိုက်တွန်းထားပါတယ်
They need to push their comfort zone a bit. They might not feel very welcome or they might not feel that I did communicate my message very well. You need to keep trying.
သူတို့ဟာနည်းနည်းလေးပူအားဆိုင်ဖို့လိုပါတယ်။တအားကြီးကြိုဆိုနေတဲ့ပုံဝန်ကျင်ကိုခံစားရခြင်းမှခံစားရပါလိမ့်မယ်။ကိုပြောချင်တဲ့တင်းစကားကိုကောင်းကောင်းမပြောနိုင်ပါလားဆိုပြီးစဉ်းစားခံစားရလိမ့်မယ်။ဒါပေမဲ့ကြိုးစားနေဖို့တော့လိုပါတယ်။တချိန်တက်မကပေါ့။တဲ့င်းစကားတစ်ခုတည်းကိုပဲမတူညီတဲ့နည်းလမ်းနဲ့အချိန်အနည်းငယ်ကြိုးစားပြီးပြောခြင်းပြောရပါလိမ့်မယ်အကယ်လို့ COVID-19 ဟာဩစတြေးလျနိုင်ငံ digital စီးပွားရေးကိုအပြည့်ပြောင်းလဲနိုင်မလားဆိုတာစမ်းသပ်မှုတစ်ခုသာဖြစ်မယ်ဆိုရင်ဒီကပ်ဘေးကာလမှာအလုပ်သမား4ယောက်မှာ1ယောက်က သူတို့ရဲ့နေစဉ်အလုပ်တွေလုပ်ဖို့ကျွမ်းကျင်မှုမရှိသေးဘူးလို့ RMIT စာရန်တစ်ခုမှာဖော်ပြပါဗျာ Professor Rampasit ပြောတာကတော့အနာဂတ်လုပ်ငန်းခွင်အတွက်အဆင်သင့်ဖြစ်ဖို့ဆိုရင်အလုပ်သမားတွေအတွက်ပထမခြေလှမ်းကတက္ကသိုလ်တွေနဲ့အလားတူကျောင်းတွေကပို့ချပေးနေတဲ့အသက်မွေးဝမ်းကြောင်းသင်တန်းတွေကိုတက်တင်တယ်လို့ဆိုပါတယ်။သူမရဲ့အသိကြောင့်ရဆိုရင်အတန်းပညာရှိမနေပဲအသက်ပညာနဲ့လောက်ကိုင်းနေကြတဲ့ Chris People တွေအရောမှာ Digital နည်းပညာကိုလက်အနေငယ်အတွင်းမှာကျွမ်းကျင်စွာသင်ယူတက်မြောက်နိုင်တယ်လို့ဆိုပါတယ်။
Last year, through the Diploma of Digital Technologies, we upskilled 51 shipbuilders who were facing redundancy at the end of one shipbuilding program before the next one started. That period,
no one was building as a valley of death. Diploma in Digital Technologies, then then got it to say, a lot of guys, a sato kaya nanjine, yinsai nigeyare, then more people do, ngasat de yao ye, digital science chuen chimu go, mien ten pin nan ge baare. World Economic Forum ရဲ့အနာဂတ်အလုပ်အကိုင်အခြေအနေနဲ့ပတ်သက်တဲ့နောက်ဆုံးစာရန်အရ94ရာခိုင်နှုန်းသောအလုပ်ရှင်တွေဟာသူတို့ရဲ့အလုပ်သမားတွေကိုအလုပ်အသစ်မှာနည်းပညာအသစ်တွေကိုကိုယ်တိုင်လည်လာနိုင်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်။ပြီးတော့90ရာခိုင်နှုန်းသောလုပ်ငန်းတွေကအလုပ်သမားတွေဟာအချိန်6လအတွင်းမှာနည်းပညာအသစ်တွေကိုလည်လာဖို့လိုပါလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ဝေဖန်စဉ်းစားသိခွန်နိုင်မှုစမ်းသပ်နိုင်မှုပြဿနာဖြေရှင်းနိုင်စွမ်းနဲ့တကူရင်အီချင်းတွေဖြစ်တဲ့လိလနိုင်စွမ်းတိခတ်မှုစိတ်ဖြစ်စီမှုအောင်မှလုတ်ကိုင်းနိုင်စွမ်းစတဲ့အီချင်းတွေဟာလာမယ့်9နှစ်အတွင်းမှာမဖြစ်မနေရှိထားတင်တယ်လို့ဆိုပါတယ် Professor Rampasit ကတော့တီထွင်ဖန်တီးမှုစွမ်းရည်ကလည်းအနာဂတ်အလုပ်ကင်အတွက်အရေးကြီးတယ်လို့ဆိုပါတယ်
I think about aged care and healthcare workers. Some of the innovations which I'm currently involved in, it's around health technologies and products to assist with the safety of workers or rehabilitation of patients. But we could only make progress in those areas.
If we could only make progress in those areas, we could only make progress in those areas. If we could only make progress in those areas, we could only make progress in those areas. If we could only make progress အဓိကကြပါတယ်ဒါပေမဲ့ပေါ်ပေါက်လာတဲ့ပြဿနာကိုတိမာတာကျွန်တော်တို့ဟာဒီလိုနေရာတွေမှာကောင်းကောင်းအတုံးချနိုင်မှာဖြစ်ပါတယ်ဒါကြောင့်ဘလိုပါတိုင်းရဲ့အပိုင်းမှာပဲဖြစ်ဖြစ်နောက်ခံအသေးကြုံရှိထားတဲ့အလုပ်သမားတွေဟာအနာဂတ်မှာတေချာပေါက်အချိုးပြုနိုင်ပါလိမ့်မယ်လို့ဆိုပါတယ်အခုတင်ပြပေးခဲ့တဲ့ဆောင်းပါးကို Amy Chang Yu Wan က SBS News အတွက်ပေးပို့ထားတာဖြစ်ပြီးတော့SBS Burmese Radio အတွက်ကိုပြည့်စုံကရေးသားထားပါတယ်။အားလုံးကိုကျေးဇူးတင်ပါတယ
်။ sbs.com.au/burmese ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/burmese ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ